္ဂလာညနေခင်းမှာသွားတက်ရှင်များရှင် VU American တန်ရဲ့2019ခုနှစ်ဇန်နဝါရီလ31ရက်ကြာသပြီးနေ့ညနေခင်း VU မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ဗင်နီဇူလာသမ္မတကိုရာထူးကဖယ်ရှားပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းရေးကြိုးပမ်းမှုတွေကိုနိုင်ငံတကာတန်ဝန်ကဝန်ဝဲကူညီဖို့အတိုက်ခံခေါင်းဆောင်ကတိုက်တွန်းလိုက်ပါတယ်ယေမန်နိုင်ငံကစစ်ကဲမျိုးဖြစ်တဲ့ဟိုဒီတာမှာအပြစ်ခတ်ရက်စက်ထားတာကိုဟူတီသဘုံတွေဘက်ကလိုက်နာအောင်ဖိအားပေးဖို့ရှိတဲ့အကြောင်းဆော်ရီဦးဆောင်တဲ့ညမောင်းဘက်ကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့တူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမှာကတော့စကိုင်းတိုင်းဒေသကြီးပန်ဆောင်မြို့နယ်အတွင်းမှာရှိတဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ရဲ့ဌာနချုပ်ကိုမြန်မာအစိုးရတပ်မတော်ကပြီးခဲ့တဲ့အင်္ဂါနေ့ကဝင်ရောက်သိမ်းယူခဲ့တဲ့အပေါ်မှာ
ကိုကျွန်တော်တကား NSCN နဲ့ကိုတာမှာကကျွန်တော်ဒီအာမြန်မာတပ်မတော်ပေါ့သူတို့စာရင်း6ရင်းနဲ့သူတို့ဝင်လာတာမှန်ပါတယ်ဒီ29ရက်နဲ့မနေ့
NSCNK ရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်ဝမ်းစိန်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူ2008အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့ရက်ပိုင်းမှာ NLD ပါတီဘက်ကနေပြည်အောင်စုလွှတ်တော်အတွင်းပထမဆုံးအကြိမ်စတင်လှုပ်ဆောင်တဲ့အပေါ်အခြေခံဥပဒေရေးရာကျွမ်းကျင်သူဒေါက်တာအန်ဒရူးငုံကျုံလွန်ကိုတွေ့ဆုံမေးမြန်းထားတာကိုလည်းထုတ်လွှင့်ပေးပါမယ်အခုအရင်ဆုံးတော့ဒီလိုသတင်းလွှာတွေမတိုင်ခင်မှာဒီကနေ့ညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်
ဗင်နီဇူလာသမ္မတနီကိုလတ်စ်မာဒူရိုကိုရာထူးကဖယ်ရှားပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းရေးကြိုးပမ်းမှုတွေကိုနိုင်ငံတကာတန်ဝန်ကဝန်ဝင်ကူညီကြဖို့အတိုက်ခံခေါင်းဆောင်ဟွမ်ကွာရီတို့ကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့2018မေလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအတိုက်ခံကိုယ်စားအများစုဝင်ငွေမရတာဒါမှမဟုတ်လေသတိမောက်ခဲ့တာကြောင့်မာဒူရိုဒီချောပြန်ရွေးကောက်ခံခဲ့ရတာဟာဥပဒေနဲ့မညီကြောင်းလွှတ်တော်ကကြေညာခဲ့ပြီးတဲ့နောက်လွှတ်တော်ဥက္ကဋ္ဌကွာရီတို့ကယာယီသမ္မတဖြစ်ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲကြေညာထားတာပါ။တက္ကနီအများစုနဲ့ထိန်းချုပ်ထားတဲ့ဗင်နီဇွဲလာအမျိုးသားလွှတ်တော်ဥက္ကဋ္ဌလည်းဖြစ်တဲ့ဂွာဒီယိုရဲ့ကြီးညာချက်ကိုတော့အမေရိကန်ကလည်းအတိအမှတ်ပြုလက်ခံထားပါဗျ။ New York Times သတင်းစာမှာဒီနေ့ဖော်ပြခဲ့တဲ့ဗင်နီဇွဲလာတိုက်ခိုက်ခေါင်းဆောင်ရဲ့သဘောထားအမြင်ဆောင်းပါးထဲမှာတော့ကမ္ဘာတဝန်းကနိုင်ငံပေါင်း50ကျော်ဟာသူ့ကိုယာယီသမ္မတအဖြစ်ဓမ္မမဟုတ်ရင်လည်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဗင်နီဇွဲလာနိုင်ငံမှာဥပဒေနဲ့အညီတာဝန်ရှိသူဖြစ်အတိအမှတ်ပြုလက်ခံထားကြောင်းရေးသားခဲ့တယ်လို့လူသားချင်းစာနာမှုအကူအညီတွေပေးဖို့လည်းကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကိုပန်ကြားခဲ့တာပါ။နိုင်ငံတကာတန်တမာနေခန့်အပ်ပြီးပြည်ပကတိုင်းပြည်တွေရဲ့ပိုင်ဆိုင်မှုတွေကိုပြန်လည်ရယူနိုင်မှုစတင်ကြိုးပမ်းနေပြီဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။လက်ရှိသမ္မတမာဒူရိုကိုစစ်တပ်ကထောက်ခံမှုမပေးဖို့စီယုံနိုင်အောင်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေနဲ့လျှို့ဝှက်ဆွေးနွေးမှုတွေရှိခဲ့တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဗင်နီဇွဲလာအတိုက်ခံခေါင်းဆောင်ဂွာဒီယိုနဲ့မနေ့ကတယ်လီဖုန်းကတဆင့်စကားပြောရမှာတော့ဗင်နီဇွဲလာနိုင်ငံမှာဒီမိုကရေစီပြန်လည်ထောက်ခံရေးကြိုးပမ်းမှုတွေကိုခိုင်မာအပြည့်ထောက်ခံတဲ့သဘောထားကိုသမ္မတဒေါ်နယ်ထရန့်ကပြောကြားခဲ့တဲ့အကြောင်းအင်ဗျူရောကသတင်းထုတ်ပြန်ထားပါတယ်။ဗင်နီဇွဲလားနိုင်ငံမှာဒီငြိမ်မှုတွေပြန်လည်ရရှိရေးနိုင်ငံခြားဆက်ဆံရေးပြန်လည်တည်ဆောက်ရေးအားပေးဖို့ဆက်ဆံရေးလမ်းကြောင်းတွေပုံမှန်ထားရှိသွားဖို့သမ္မတထရန့်နဲ့ဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်တို့ကြားကတိပြုပြောဆိုခဲ့တဲ့အကြောင်းလည်းအင်ဗျူရောပြောခွင့်ရဆာရာဆန်ဒါစ်ကပြောဆိုခဲ့တာပါ။မနီဆိုရီမှာပဲဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်ဂွာဒီယိုကိုသမ္မတထရန့်က Twitter လူမှုကွန်ရက်ကနေလည်းချီးကျူးစကားပြောဆိုထားတာဖြစ်ပါတယ်။
American ဆိုရလုပ်ငန်းတွေ February လလယ်မှာနောက်တစ်ချိန်ထပ်ရပ်ဆိုင်မဲ့အခြေအနေကနေရှောင်လွှဲနိုင်အောင်လို့အရေးကြီးတဲ့နိုင်ငံရေးစိတ်ဆက်ညှိနှိုင်းမှုတွေကိုလွှတ်တော်အမတ်တွေပုံထူးနေကစတင်ခဲ့ကြပါတယ်။အဆိုရလုပ်ငန်းတချို့ရပ်ပေါင်း35ရက်ကြာတစ်စိတ်တစ်ပိုင်းရပ်ဆိုင်ခဲ့ရတဲ့အခြေအနေစိုက်ဆီခဲ့တဲ့နေဆက်လုံခြုံရေးအသုံးစရိတ်ကိစ္စနဲ့ပတ်သက်လို့နှစ်ဖက်လက်ခံနိုင်မဲ့အဆိုပြုချက်ကိုပါတီချင်းနှစ်ရက်လုံးကအထက်နဲ့အောက်လွှတ်တော်အမတ်တွေညှိနှိုင်းဆွေးနွေးကြရမှာပါ။နေဆက်လုံခြုံရေးကိစ္စအပေးယူလို့ညှိနှိုင်းကြဖို့အတွက်သမ္မတထရမ့်နဲ့အတိုက်ခံဒီမိုကရက်တွေကြားပြီးခဲ့တဲ့သတင်းပတ်ကသဘောတူခဲ့ပြီးတဲ့နောက်မှာရပ်ဆိုင်ထားတဲ့အစိုးရလုပ်ငန်းတွေပြန်ဖွင့်နိုင်ခဲ့တာပါ February 15ရက်နေ့မတိုင်ခင်မှာရေရှည်သဘောတူညီချက်ရနိုင်ဖို့ညှိနှိုင်းမဲ့လွှတ်တော်အထူးကော်မတီဝင်တွေဗုဒ္ဓဟူးနေ့မှာစတင်တွေ့ဆုံညှိနှိုင်းကြတာဖြစ်ပါတယ်အထူးကော်မတီမှာ Republican လွှတ်တော်အမတ်6ယောက် Democrat အမတ်6ယောက်စုစုပေါင်း18ယောက်ပါဝင်ပါတယ်သမ္မတထရမ့်ကတော့ဒီကော်မတီအနေနဲ့နေဆက်တိုင်းကိစ္စကိုမဆွေးနွေးဘူးဆိုရင်အချိန်ဖြုံးတာတက်တက်ပဲဖြစ်လိမ့်မယ်ဆိုပြီးတော့သူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်မက္ဆီကိုနဲ့နေဆက်မှာတိုင်းကာဖို့အတွက်တမရထရမ့်ကဒေါ်လာ 5.8 ဘီလီယံအတည်ပြုပေးဖို့လွှတ်တော်ကိုတောင်းဆိုနေတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုကိုဝင်ငွေရဖို့ခေလုံးဝင်လျှောက်ထားကြတဲ့တောင်အမေရိကတိုက်နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေကို အမေရိကန်အနာဝင်ကနေရရင်စတင်ပြန်ပို့နေပါတယ်။ဒါမှမဟုတ်ဒေါ်နယ်ထရန့်ဆူရရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းကျပ်တဲ့မူဝါဒတွေရဲ့တစိတ်တပိုင်းအဖြစ်ကိုလွန်ဝင်လျှောက်ထားသူဒဒါဇင်လောက်ကိုမနေတော့ကပဲအမေရိကန်အနာဝင်နေမက္ဆီကိုနိုင်ငံပချံပြန်ပို့ခဲ့တာပါ။အမေရိကန်ပြည်အောင်စုမှကိုလွန်ဝင်လျှောက်ထားသူတွေအမှုကိုအစဉ်လာအဖြစ်လူဝင်မှုကြီးကြပ်ရေးဆိုင်ရာတရားသူကြီးကစဉ်းစားနေတဲ့အချိန်မှာအမေရိကန်မှာနေထိုင်ခွင့်ပြုထားလေးရှိပါတယ်။ဒါပေမဲ့လည်းကိုလွန်ဝင်လျှောက်ထားတဲ့အမှုပေါင်း၈သိန်းကျော်လောက်ရှိနေတဲ့အတွက်နှစ်နဲ့ချီကြာမြင့်မဲ့သဘောလည်းဖြစ်နေပါတယ်။အင်းဒီချင်းမက္ဆီကိုနိုင်ငံကတော့ကိုလွန်ဝင်တွေအမှုရုံးချင်းရဲ့ရရှိထားကြတဲ့ရွှေပြောင်းဝင်ရောက်သူတွေကိုလက်ခံထားမှဖြစ်တဲ့အကြောင်းပြောဆိုထားပေမဲ့ကျမကြီးပြဿနာရှိသူတွေအောက်ထုံးသူမပါတဲ့ကလေးတွေဒါမှမဟုတ်ရင်လည်းတိုင်းပြည်အတွက်အန္တရာယ်ဖြစ်နိုင်တယ်လို့ယူဆထားတဲ့သူတွေကိုတော့လက်ခံမှာမဟုတ်တဲ့အကြောင်းလည်းပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုမှာစံချိန်တင်အောင်အေးတဲ့အေးအေးတံကိုအမေရိကန်တန်းနဲ့ချီပုတ်ထုံးနေညတော့ကခံစားခဲ့ကြရပါတယ်။အလာစကာနဲ့ဟဝိုင်ယီပြည်နယ်တွေကလွဲလို့နိုင်ငံရဲ့85ရာခိုင်နှုန်းအပူချိန်ကရေခဲအမှတ်အောက်ကိုရောက်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။အေးခဲတဲ့ရာသီဥတုကြောင့်လောလောဆယ်အထိသေဆုံးသူ6ယောက်ရှိနေပါပြီ။မင်နီဆိုတာပြည်နယ်မနီယပလစ်မြို့မှာဆိုရင်အနှုတ်အောက်32ဒီဂရီဆယ်ဆီယပ်စ်တောင်တကိုတာပြည်နယ်ဆူဖောလ်စ်မြို့မှာအနှုတ်အောက်31ဒီဂရီဆယ်ဆီယပ်စ်အထိသည့်အပူချိန်ရှိခဲ့ပါရယ်။ဒါပေမဲ့တကယ်တော့အနှုတ်အောက်45ဒီဂရီဆယ်ဆီယပ်စ်လောက်အေးတယ်လို့ခန့်စားကြရတာပါ။အနောက်လေပိုင်းဒေသတွေကနေရာတော်တော်များများမှာဒီထက်တောင်မှပိုအေးတဲ့အေးအေးတံကိုခံနေကြရပါတယ်။ရှီကာဂိုမြို့မှာအနှုတ်30ဒီဂရီဆယ်ဆီယပ်စ်အထိအေးခဲ့ပေမဲ့အရင်အေးဆန်ချိန်ကိုတော့မမီခဲ့ပါဘူး။ဒါပေမဲ့ရှီကာဂိုမြို့လမ်းတွေမှာဘယ်သူမှမရှိအောင်ခြောက်ကန့်နေပါတယ်။အလုတ်တော်တော်များများကလည်းဝန်ထမ်းတွေကိုအိမ်မှာပဲနေဖို့တိုက်တွန်းထားပါတယ်။ရထားတွေဘတ်စ်ကားတွေပေါ်မှာလည်းခီးတဲ့အနေငယ်သာရှိပါတယ်။ရထားလမ်းအေးခဲလမ်းချော်မသွားအောင်လို့အင်ဂျင်နီယာတွေကရထားလမ်းတွေကိုမီးရှို့ခဲ့ကြပါတယ်။အပြင်ထွက်ဖို့လိုတဲ့သူတွေအနေနဲ့တကိုယ်လုံးကိုနှွေးထွေးအောင်ဝတ်ဆင်ပြီးထွက်ကြတာတော့မှမျက်တောင်မွှေးမျက်ခုံးမွှေးတွေမှာကပ်နေတဲ့ရေခဲမှုန်လေးတွေအေးခဲကုန်ကြပါတယ်။ဘတ်စ်ကားတွေပေါ်မှာသူနာပြုတွေတင်ပြီးတော့မြို့ရဲကအင်ချီယာမဲတွေအေးဒံရှောင်းခိုးလုံနိုင်စရာနေရာတွေအဖြစ်မြို့တာဝန်ရှိသူတွေကစီစဉ်ပေးထားပါတယ်။အရေပြားကနေပြီးတော့အယိုးအထိ Frostbite နှင်းကိုက်နာဖြစ်သူတွေကိုကုသပေးနေရတယ်လို့ Minneapolis ဆရာဝန်တွေကပြောပါတယ်။ဗုဒ္ဓဟူးနေ့တုန်းကပြည်နယ်70ခုမှာအမေရိကန်စာပို့လုပ်ငန်းရဲ့စာပေးဝေမှုတွေကိုလည်းရပ်ဆိုင်းထားခဲ့ရပါတယ်ရှင
်။ VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA American အသံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ယမန်နိုင်ငံကစစ်ကမ်းမြို့ဖြစ်တဲ့ဟိုဒေတာမှာအပြစ်ခတ်ရက်စဲထားတာကိုဟူသီဘုံတွေလိုက်နာအောင် PRP ကျိုးပန်းတော်ဖို့အသင်းရှိနေတဲ့အကြောင်း Sorry ဦးဆောင်တဲ့ညမောင်းဖွဲ့ကပြောလိုက်ပါတယ်။ပြစ်ခတ်ရက်စဲရေးကိုထိန်းသိမ်းမှုနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအတွက်ဟူသီဘုံတွေရဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်အောင်နိုင်ငံတကာတာဝန်ကဖိအားပေးဖို့လိုသလိုသဘောတူညီချက်တိုင်းဟိုဒေတာမျိုးကနေဆုတ်ခွာပေးဖို့ RSOR မြပြည်တော်စု UAE နိုင်ငံချိုင်းဝန်ကြီးအန်ဝါ ကာဂက်ရှ်ကမနေ့ကပြောလိုက်တာပါ။ UAE နိုင်ငံကထောက်ခံမှုပေးထားတဲ့ဟူသီဘုံတွေထိန်းချုပ်ထားတဲ့စစ်ကမ်းမျိုးကိုပြန်လည်သိမ်းပြဖို့ကြိုးပမ်းနေတဲ့ယမန်အစိုးရကိုအားပေးကူညီနေတဲ့မဟာမိတ်အင်အားစုမှ UAE ကအဓိကဖော်ဝင်လက်ဖြစ်ပါတယ်။ဟိုဒေတာမျိုးမှာအပြစ်ခတ်ရက်စဲဖို့သဘောတူညီနေတဲ့ယမန်အစိုးရတို့ကြားပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲသဘောတူထားတာပါ။သဘောတူထိန်းချုပ်ထားတဲ့စစ်ကမ်းမျိုးဟာယမန်ရဲ့သားလူမှုအတွက်စစ်နယ်ရခိုင်နယ်လူသားချင်းစာနာမှုအကူအညီတွေတင်ပို့နေတဲ့အဓိကစစ်ကမ်းလည်းဖြစ်ပါတယ်။မြို့ကနေနှစ်ဖက်တပ်တွေအားလုံးပြန်လည်ဆုတ်ခွာဖို့ကတိပေးထားပေမဲ့သဘောတူညီချက်ကိုလက်တွေ့အကောင့်ထဲပေါ်ရမှာတော့နှောင့်နှေးနေတယ်လို့ကြေကြေကြေပြစ်ခတ်မှုတွေလည်းရှိနေပါတယ်။ဒါမှမဟုတ်အပြစ်ခတ်ရစဲသဘောတူညီချက်ဒီစိတ်တစ်ပိုင်းဖြစ်အကျဉ်းသားလဲလဲရေးစီစဉ်ကိုတော့စတင်နိုင်ခဲ့ကြတာပါ။အပြစ်ခတ်ရစဲသဘောတူညီချက်ပြတ်မသွားအောင်ကြိုးပမ်းနေတဲ့ကုလသမဂ္ဂထုတ်ကူစရဲမာတင်ဂရစ်ဖစ်ကတော့အကျဉ်းသားတွေကိုကန့်တတ်ချက်မရှိဘဲပြန်လွတ်ပေးခဲ့တဲ့ပေါ်ကြိုးဆိုတဲ့အကြောင်းနဲ့လူသားချင်းစာနာတဲ့လုပ်ရက်တွေပုံမှန်မြင်တွေ့ရဖို့မျှော်လင့်နေကြောင်းလည်းပြောဆိုထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဖေဖော်ဝါရီလထဲမှာဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲလုပ်နိုင်ရည်ပြင်ဆင်ဖို့အဖွဲ့တစ်ခုကိုအာရှကိုဆေးလွှတ်ဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်။ဒုတိယကြိမ်တွေ့ဆုံဆွေးနွေးဖို့မြောက်ကိုရီးယားခေါင်းဆောင်ကသဘောတူတယ်လို့ Fox News သတင်းဌာနနဲ့မေးမြန်းခန်းမှာဝန်ကြီးပွန်ပေယိုပြောပေမဲ့ဘယ်နေရာမှာကျင်းပမလဲဆိုတာကိုတော့သူကထုတ်ဖော်ပြောခြင်းမရှိပါဘူး။ကိုရီးယားကျွန်းဆွယ်မှာနျူကလ ియర్ လက်နက်ကင်းရှင်းရေးအတွက်အမေရိကန်အစိုးရကတန်ဋိဌာန်ချလုပ်နေတယ်လို့သူကပြောပါတယ်။ နျူကလ িয়ার လက်နက်အားလုံးဖြတ်သိမ်းရေးလှုပ်ပါမယ်လို့မြောက်ကိုရီးယားကကတိပေးထားပြီးမြဲပေးထားတဲ့ကတိအတိုင်းလှုပ်ဖို့မရဘူးလို့အမေရိကန်အမျိုးသားထောက်လှမ်းရေးဌာနအကြီးအကဲဒန်ဂုတ်ကလွှတ်တော်ကြားနာပွဲတစ်ခုမှာအင်္ဂါနေ့ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားအစိုးရကပေးထားတဲ့ကတိအတိုင်းတိုးတက်တဲ့ဆောင်ရွက်မှုတွေရှိနေတယ်လို့တမ်မရာထရန့်ပြောကြားထားတာနဲ့ထောက်လှမ်းရေးအကြီးအကဲရဲ့သုံးသပ်ချက်ကကွဲလွဲနေပါတယ်။2018ဇွန်လတုန်းကအမေရိကန်သမ္မတတယောက်နဲ့ဒီမြောက်ကိုရီးယားခေါင်းဆောင်တို့ပထမဆုံးသမိုင်းဝင်အဖြစ်တွေ့ဆုံခဲ့ကြတော့သမ္မတထရမ့်နဲ့ကင်ဂျွန်အမ်တို့ကြားမှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်ဝေဝါးဝါသဘောတူခဲ့ကြပါတယ်။မြောက်ကိုရီးယားဘက်ကထိထိရောက်ရောက်မလုပ်ရင်ပိတ်ဆို့တံခါးမှုကိုဆက်ပြီးတော့ချထားမယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်
။အီရန်ဆိုရရွေးမြင့်တင်ကြားဌာနကသတင်းတောက်တူဟာအမေရိကန်ပြည်သူ့မှာဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတဲ့နောက်အခုခါတေဟရန်မြို့တော်ကိုပြန်ရောက်သွားပါပြီ။ Press TV ရွေးမြင့်တင်ကြားဌာနကသတင်းကြေညာသူမာစီဟာရှမီကိုတော့မစ္စရီပြည်နယ်ဆယ်လူမျိုးကမိသားစုထံအလဲပတ်လာခြင်းဇန်နဝါရီလ23ရက်နေ့မှာဖမ်းဆီးခဲ့တာပါသူကတော့ဆဲကြထိန်းသိမ်းခဲ့ပြီးမှပြန်လွတ်ပေးလိုက်တာလည်းဖြစ်ပါတယ်အမေရိကန်ဘူအစိုးရရဲ့စုံစမ်းစစ်ဆေးမှုတစ်ခုမှာတတ်သိအဖြစ်ထွက်ဆိုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပြန်လွတ်ပေးတာဖြစ်တဲ့အကြောင်းလဲအမေရိကန်အာဏာပိုင်တွေပြောဆိုထားတာပါဒါပေမဲ့လည်းစုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့အမေရိကန်အစိုးရတာဝန်ရှိသူတွေဘက်ကအသေးစိတ်ထုတ်ဖို့ပြောဆိုတာတော့မရှိပါဘူးအီရန်သတင်းတော့တီရန်မြို့တော်ကအီမန်ကော်မဏီအပြည်ဆိုင်ရာလေဆိပ်ကိုမနေ့ကပြန်ရောက်ချိန်မှာတော့လူပေါင်းရာနဲ့ချီကျူစုံနှုတ်ဆက်ခဲ့ကြပါတယ်
မလေးရှားနိုင်ငံမှာဘရင်သစ်နန်းတက်ပွဲအခမ်းအနားကိုဒီကနေ့ကျင်းပခဲ့ပါတယ်နိုင်ငံရဲ့16ရောက်မြောက်ဖြစ်တဲ့ဘရင်ဆူလ်တန်အဗ်ဒူလာဆူလ်တန်အာမက်ရှားနန်းတက်ပွဲကိုတနိုင်ငံလုံးရုပ်ပြင်သံကြားကနေပြသခဲ့ပါတယ်အထူးဧည့်သည်တော်တွေထဲမှာဝန်ကြီးချုပ်မဟာဒီယာမိုဟာမက်လည်းပါဝင်ပါတယ်နိုင်ငံအလဲပိုင်းပဟန်းပြည်နယ်ရဲ့ရုပ်ပြတော်ဝင်ခေါင်းဆောင်အသက်56နှစ်အရွယ်ဆူလ်တန်အဗ်ဒူလာကအရှေ့မြောက်ပိုင်းကလာဒန်ပြည်နယ်က50မြောက်ဆူလ်တန်မိုဟာမက်စီကနေထိနှက်ဆက်ခံခဲ့တာပါဆူလ်တန်မိုဟာမက်ကဘရင်အဖြစ်အုပ်ချုပ်ခဲ့တာနှစ်နှစ်တောင်မပြည့်ခင်မှာဇန်နဝါရီ6ရက်နေ့ကရုတ်တရက်နန်းစွန့်သွားခဲ့ပါတယ်ဆေးခွင့်ယူပြီးသတင်းပတ်ပိုင်းအကြမ်းမှာပဲနန်းစွန့်သွားခဲ့တာပါအဲ့ဒီနောက်မှာတော့ရုရှားအလှမယ်တရားကိုလက်ထပ်ယူလိုက်တဲ့ဆိုတဲ့ကောလာဟာလတွေလည်းထွက်ပေါ်ခဲ့ပါတယ်ဗြိတိရှ်လက်အောက်ကနေ1959ခုနှစ်မှာလွတ်လပ်ရေးရခဲ့ပြီးတဲ့နောက်ပိုင်းတွေကဆိုရင်ပထမဆုံးမလေးရှားဘရင်နန်းစွန့်တာလည်းဖြစ်ပါတယ်စီမင်းကဘရင်စနစ်ကျင့်သုံးတဲ့မလေးရှားနိုင်ငံမှာပြည်내၉ခုရဲ့တော်ဝင်ခေါင်းဆောင်တွေက၅နှစ်တခါဘရင်တာဝန်ကိုအလှည့်ကျထမ်းဆောင်ရတာဖြစ်ပါရဲ့ရှင
်ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မှုတို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းလေးမှာပဲထပ်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။အိန္ဒိယမြန်မာနယ်စပ်အခြေစိုက်နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ရဲ့ဌာနချုပ်ကိုတပ်မတော်ကသိမ်းယူထားပြီးဒီလိုသိမ်းယူချိန်မှာနှစ်ဖက်တပ်တွေအကြားတိုက်ပွဲဖြစ်ပွားတာမရှိပါဘူး။ဒါဟာအိန္ဒိယဆိုရကနာဂဌာနချုပ်မှာအိန္ဒိယနိုင်ငံအရှေ့မြောက်ဒေသကသဘုံတွေရှိတယ်လို့ပြောဆိုတာကြောင့်မြန်မာဘက်ကနေမြင့်ရှင်းလင်းတာဖြစ်တယ်လို့နာဂအဖွဲ့ရဲ့တာဝန်ရှိသူကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့စကိုင်းတိုင်းဒေသကြီးထက်ပိုင်းပန်ဆောင်မြို့နယ်တွင်းမှာရှိတဲ့နာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ရဲ့ဌာနချုပ်တကားကိုမြန်မာအစိုးရတပ်မတော်ကပြီးခဲ့တဲ့အင်္ဂါနေ့ကဝင်ရောက်သိမ်းယူခဲ့တာပါဒီလိုသိမ်းယူခဲ့တာကို NSCNK ရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်ဝန်းစင်က VOA ကိုအခုလိုပြောပါတယ်
ကိုကျွန်တော်တကား NSA နဲ့ကိုတာမကကျွန်တော်ဒီအာမြန်မာသမ္မတပေါ့သူတို့စိုင်းရင်း၆ရင်းနဲ့သူတို့ဝင်လာတာမှန်ပါတယ်ဒီ29ရက်နဲ့မနေ့7နာရီချိန်ကစားတော့မှအာကျွန်တော်ဟက်ကိုတာထဲကိုဝင်လာတယ်စာသက်ကိုတော့မရှိဘူးကိုတီရတော့သူတို့ NSA တင်တော့သက်ကိုတို့ဘာလို့တော့မရှိဘူးစခါကတော့အလုံးသူတို့အာချိန်ထားတယ်အဲ့ဒါတော့မှန်ပါတယ်ခင်ဗျာ
NSCNK အဖွဲ့ဟာ2012ခုနှစ်ဧပြီလတုန်းကတိုင်းဒေသကြီးအဆင့်အပြစ်ခတ်ရက်စဲရေးကိုအစိုးရနဲ့လက်မှတ်ရေးထိုးထားတာဖြစ်ပါတဲ့သူတို့ဌာနချုပ်ကိုသိမ်းယူလိုက်တာကြောင့်အပြစ်ခတ်ရက်စဲရေးပြတ်သွားတာမဟုတ်ကြောင်းလဲဦးကျော်ဝန်းစိန်ကအခုလိုဆက်ပြောပါတဲ့
အခုသူတို့ဝင်လာနေဒီပြစ်ခတ်ရက်စဲပြတ်သွားတယ်လို့တော့မဟုတ်ဘူးကျွန်တော်တို့မပြတ်သွားဖူးရန်တည်းလဲကျွန်တော်ဒီလက်နက်ကန်ယူနီဖောင်းထားတဲ့လူတွေကတော့ကျွန်တော်တခြားသောနေရာမှာရှိထားတယ်ပြေးထားသေးပါတယ်အဲ့တော့ကျွန်တော်ဒီအုပ်ချုပ်ရေးတက်ကအုပ်ချုပ်ရေးတက်ကညီချင်းပို့ဆောင်ရေးတက်ကကျွန်တော်လူကြီးဒီကော်မတီဝင်အားလုံးကတော့အတကားပါပဲရှိနေကြတယ်အားလုံးအတူတူပဲရှိနေကြတယ်ခင
်ဗျမြန်မာအစိုးရတက်မတော်ကအခုလိုဌာနချုပ်ကိုသိမ်းယူလိုက်တာနဲ့ပတ်သက်လို့
သူတို့သိမ်းပိုက်တာကြတော့ကျွန်တော် NSN ကိုသိမ်းပိုက်တာတော့မဟုတ်ဘူးအာဒီအိန္ဒိယနိုင်ငံ notice ကအရှေ့မြောက်ကအလက်နဲ့ကိုင်တပုံကြီးရှိပါတယ်ဆိုတော့မှအိန္ဒိယရဲ့ပြောချမှုကြောင့်အာလာရောက်ပြီးတော့မှအနေနဲ့ရှင်းလင်းချင်းဖြစ်တယ်လို့သူတို့ပြောအဲ့လိုပြောကြတယ်ခင်ဗျ
လောလောဆယ်အစိုးရတက်တဲ့ငင်းချမ်းရေးမပြတ်ပြအောင်ဆက်လက်ညှိနှိုင်းနေကြောင်းလည်းပြောပါတယ်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့ဦးစည်းအဖွဲ့ဝင်ဦးကာစီရန်ကတော့ဌာနချုပ်ကိုအစိုးရတက်ကသိမ်းယူပေမဲ့တိုက်ပွဲဖြစ်ပွားတာမရှိပဲဒေသတွင်းမှာအေးအေးဆေးဆေးပဲရှိကြောင်းပြောပါတယ်ဒီလိုသိမ်းယူတာနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုစစ်ပြောပါတယ
်အခုလောလောဆယ်နေသားကတော့ဒီစခန်းမှာဝင်ပြီးတော့မှသိမ်းထားတာအဲ့တော့မှန်တယ်သူတို့ကရှင်းပြောမှဆိုလို့ရှိရင်တော့ဟောပေါ့အဖြစ်ခက်တော့မဖြစ်ချင်တာနဲ့ဟိုဘက်ကတော့ရှောင်သွားတာပေါ့အဲဘလို့ကြောင့်လဲဆိုတော့ခုကတော့သူတို့ဒီကျမကတော့ဒီရင်းချိုင်းလက်မထိုးစီခြင်းတဲ့သဘောပေါ့သဘောပေါ့နည်းနည်းပြားတော့ပြရပေါ့
NSCNK အဖွဲ့ဟာအိန္ဒိယနဲ့မြန်မာနှစ်နိုင်ငံလုံးမှာလှုပ်ရှားနေတဲ့အဖွဲ့ဖြစ်ပြီးဒီနှစ်နိုင်ငံမှာနေထိုင်တဲ့နာဂအမျိုးသားတွေရဲ့အရေးကိုဆောင်ရွက်နေတာကြောင့်သူတို့အရေးကိုဖြည့်ရှင်းမယ်ဆိုရင်အိန္ဒိယမြန်မာနဲ့နာဂပူးပေါင်းဖြည့်ရှင်းမှသာရလိမ့်မယ်လို့ယုံကြည်ထားတဲ့အဖွဲ့ဖြစ်ပါတယ်2012ခုနှစ်ကအစိုးရနဲ့တိုင်းဒေသကြီးအစ်စ်မှာအပြစ်ခတ်ရစရေးအတွက်လက်မှတ်ရေးထိုးခဲ့ပေမဲ့ NCA ကတိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုတော့ပါဝင်လက်မှတ်ရေးထိုးထားတာမရှိပါဘူး
။ကိုမိုးစောသတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆန်ရထိပ်တန်းရောက်သတင်းလွှာတဲ့ဘုတ်ကိုတင်ဆက်ပေးပါမယ်။2008အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့ရက်ပိုင်းမှာ NLD ပါတီဘက်ကနေပြည်ထောင်စုလွှတ်တော်အတွင်းပထမဆုံးအကြိမ်ဖြစ်စတင်လှုပ်ဆောင်လိုက်ပြီးဖြစ်ပါတယ်။အဲ့ဒီနေ့ကလွှတ်တော်အတွင်းဖြစ်ပျက်သွားတဲ့အခြေအနေပေါ်သုံးသပ်ချက်ရှေ့ဆက်ဖြစ်လာနိုင်တဲ့အလားအလာဘယ်ဥပဒေဘယ်ပုံမှန်တွေကိုလက်တွေ့ပြုပြင်သင့်ပြုပြင်နိုင်ခြေရှိသလဲစာရာတွေနဲ့ပတ်သက်ပြီးအခြေခံဥပဒေရေးရာကျွမ်းကျင်သူဒေါက်တာအန်ဒရူးငုံကျုံလွှန်ကိုရန်ကုန်မြို့မှာကိုကျော်ကျော်တင်ကတွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်ရှင်။
အင်္ဂါနေ့ကလွှတ်တော်မှာလွှတ်တော်တွေမှာပြောင်းစုလွှတ်တော်တွေမှာဖြစ်ပျက်သွားတဲ့အခြေအနေပေါ့အဲ့ဒီအခြေအနေမှာဟလာတက်မတော်သားလွှတ်တော်ကိုယ်စားလှယ်ဘက်ကလည်းပဲ NLD ဘက်ကဒီလိုတင်တာဟာလုံထုံးလုံနီးနဲ့မကိုင်းနေဘူးလုံထုံးလုံနီးအတိုင်းတင်ပါလို့ပြောတယ်ဒါပေမဲ့လည်းလွှတ်တော်နာရီကာကာခွင့်ပြုပြီးတော့ဆက်ပြီးတော့တင်နေမဲခွဲတဲ့အစဉ်ဒီရောက်သွားတယ်ပေါ့ဆိုတော့ဒီနေရာမှာကျွန်တော်တို့မြန်မာလူထုပြည်သက်ရှင်းရှင်းလင်းလင်းသိအောင်တော်တော်အထူးရှင်းပြပေးစေချင်တာကဘသူကမှန်တယ်လေလုံထုံးလုံနီးတင်တဲ့အပိုင်းနဲ့ပတ်သက်ရင်
ဟုတ်ကဲ့လှုပ်ထုံးလှုပ်နှီးတင်တဲ့ဟာတဲ့ဒီအခြေခံဥပဒေပြင်ဆင်ရေးဆိုတာ NLD ပါတီတခုတည်းကိစ္စမဟုတ် USDP ပါတီကိစ္စလည်းမဟုတ်ဒိုင်းရင်သားပါတီကိစ္စလည်းမဟုတ်တနိုင်ငံလုံးနဲ့မြန်မာနိုင်ငံသားတွေအားလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်အဲ့တော့အဲ့ဒီအခြေခံကနေစဉ်းစားမယ်ဆိုလို့ရှိရင်ဒါမျိုးကတရားပြင်ပြီးတော့ဘာကြောင့်ပြင်ချင်လဲဘယ်ပုံမှောက်ပြင်ချင်လဲအဲ့လိုပြင်နိုင်ဖို့အတွက်ဘဲကော်မရှင်ဖွဲ့နေနေဆိုတာကြိုပြီးတော့ပြောထားဖို့လိုတယ်လို့ထင်တယ်။ဒါပေမဲ့မနေ့တနေ့ကတို့လှုပ်လိုက်တဲ့ကိစ္စမှာတော့ဟိုပါဘောဒီဘယ်လိုပြောမလဲ။ဒီ high check လုပ်သွားတာပေါ့နော်။ဟိုအခွင့်ရေးယူပြီးတော့ဟိုငါတို့တင်လို့ရတယ်20ရာခိုင်နှုန်းထောက်ခံတယ်ဆိုပြီးတော့ဘုံတိုင်းဆိုပြီးတော့အရေးပေါ်အဆူနဲ့တင်လိုက်တော့အဲ့ဒါတင်တာတော့မှားတယ်လို့မပြောဘူး။ဒါပေမဲ့အဲ့လိုတော့မလှုပ်သင့်ဘူးလို့ကျွန်တော်ယူဆတယ်။ဘာလို့ဆိုတော့ကြိုပြီးတော့ညှိနှိုင်းပါကော်မတီတွေကော်မရှင်တွေမှာလည်းအကုန်လုံးညှိနှိုင်းပါတပ်မတော်နဲ့လည်းညှိနှိုင်းပါဘာလို့ဆိုဒီဥပဒေကတပ်မတော်ဥပဒေမဟုတ်ဘူး NLD ဥပဒေလည်းမဟုတ်ဘူးအားလုံးနဲ့ဆိုင်တဲ့ဟာဖြစ်တယ်အဲ့တော့အားလုံးနဲ့ညှိနှိုင်းပြီးတော့လုပ်ကြရင်ဖတ်မယ်လို့ထင်တယ
်ဟိုအဲ့လိုမဲခွဲတဲ့အခါကျတော့တပ်မတော်သားလွတ်တော်ကုစားလေတွေအားလုံးကထောက်ခံမယ်လည်းမပေးဘူးဒါကတော့ရှင်းတယ
်ဟုတ်တယ
်ဒါပေမဲ့ကန့်ကွက်မယ်လည်းမပေးဘူး
မပေးဘူ
းကြားနေမယ်လည်းမပေးဘူ
းပေးဘူ
းလုံးဝမင်းမပေးပဲနေသွားတယ်အဲ့ဒီပုံမှာရောကျွန်တော်ဘယ်လိုနားလည်လို့ရမလဲ
ကျွန်တော်အမြင်ကိုပြောရမယ်ဆိုလို့ရှိရင်အဲ့ဒါမျိုးမတ်တက်ရပြီးတော့ကန့်ကွက်ပြီးတော့မဲမပေးတာမျိုးတွေကဟိုဒီလွှတ်တော်နော်ဒီမိုကရေစီစနစ်ကိုကျင့်နေကလွှတ်တော်နဲ့တော့မဖြစ်သင့်ဘူးလို့ထင်တယ်မကြိုက်ရင်ကန့်ကွက်မဲပေးပါအဲ့ဒီစည်းရင်းထဲပေါ်လာတာနဲ့ထောက်ခံမဲရဘလောက်ကန့်ကွက်မဲရဘလောက်အဲ့ဒါမှလည်းသိကြပဲဒါပေမဲ့ကန့်ကွက်မဲလည်းမပေးဘာမှမပေးပေမဲ့ဟိုမှာစည်းရင်းထွက်လာတော့ဟိုကြားလူကဘယ်နှစ်ယောက်မဟုတ်ဘူးလားမထောက်ခံတဲ့လူကဘယ်နှစ်ယောက်အဲ့ဒါမျိုးကကျွန်တော်တို့လိုဒီမိုကရေစီအတွင်ကူးပြောင်းတဲ့နိုင်ငံတွေမှာတိတ်ပြီးတော့မဖြစ်သင့်ဘူးလို့ထင်တယ်ကျွန်တော်ကတော့မကြိုက်ရင်ကန့်ကွက်မဲ့ပေးတယ်ခလုတ်ကိုနှိပ်လိုက်ပါဟုတ်တယ်အဲ့ဒီခလုတ်နှိပ်တဲ့လူဘယ်သူတွေလဲတတ်မတော်သားဟိုကိုစလဲ25ရာခိုင်နှုန်းကမကြိုက်ဘူးအပေါင်းတချို့လူတွေကမကြိုက်ဘူးအဲ့လိုမျိုးဖြစ်တဲ့နေထင်တယ်မဲမပေးဘဲနဲ့ဆန့်ကျင်ပြီးတော့ဆန္ဒပြတဲ့ပုံစံမျိုးတွေကတော့မဖြစ်သင့်ဘူးလို့ထင်တယ
်။ Okay. ဆိုတော့တက်မတော်သားကုစရတွေဘက်ကအိနေရအဲ့လိုမျိုးမတက်ရပြီးတော့ကန့်ကွက်တယ်။နောက်ဆုံးမဲမဲပြဲနေသွားတယ်။အခုကတင်ထားတာကပူပေါင်းကော်မတီဖွဲ့ရေးပေါ့နော်။အဲ့ဒါဆိုကျွန်တော်တို့အဲ့ဒီအဆိုတင်အဲ့ဒီဟာကိုတင်ထားတာပေါ့။ဆိုတော့အဲ့ဒါကဆိုနေကြတော့ ဆိုတော့တက်ကဒီဟာတင်နာကိုပဲကန့်ကွက်ထားတယ
်ဟုတ
်ကဲ့ဖွဲ့စည်းပုံပြင်ရေးကိုမကန့်ကွက်ဘူးဒါရှင်းရှင်းလင်းပြောထားတာဒါပေမဲ့ဒီလိုတင်နာကိုကန့်ကွက်တယ်ဆိုတဲ့အခါကျတော့ပထမဆုံးအဆင့်ဖြစ်တဲ့ကော်မတီဖွဲ့ဖို့လွတ်တော်ကကြာပြီဆိုရင်တော့မှတက်ကပါနိုင်ပါမလားတက်ကိုယ်စားလှယ်တွေကပါနိုင်ပါမလားပါရောပါတင်တယ်လို့ယူဆလားဒေါက်တာအန်ဒရူး
ကျွန်တော်အမြင်မှာတော့တမရော်ဖက်ကဒီကန့်ကွက်တယ်ဆိုတဲ့ဟာဒီအခြေခံဥပဒေပြင်ဆင်ဖို့ကိုကန့်ကွက်တာမဟုတ်ဆရာပြောတယ်ဟုတ်တယ်နံပါတ်1ဒီဟာကလုံထုံလုံနည်းနဲ့မငီဘူးဆိုတဲ့ဟာကိုသူတို့ကကန့်ကွက်တယ်အဲ့ဒီနှစ်ချက်မှာသူတို့ကရက်တာတစ်ဖက်ကလည်း NLD အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နေဆိုရင်အခုနသူတို့ပြောတဲ့ဒီကော်မတီကော်မရှင်ဖွဲ့တင်နေဆိုတဲ့ဟာကကျွန်တော်အနေနဲ့သူတို့ကမှတ်တယ်ဒါပေမဲ့ကြိုပြီးတော့မညှိပဲနဲ့ဒီလိုဟာမျိုးလုတ်တဲ့ဟာကမလုတ်တဲ့ဘူးလို့ကျွန်တော်ကထင်တယ်အဲ့တော့ဒီကော်မရှင်ဖွဲ့တဲ့အချိန်မှာတမရော်သားလည်းပါရမယ်တိုင်းရင်းသားတွေပါရမယ် NLD ပါမယ် USDP လည်းပါရမယ်တခြားသတိပုဂ္ဂလတွေလည်းပါရမယ်အဲ့ဒီဟာမျိုးညှိပြီးတော့မှထွက်တော်ထဲတင်လာတယ်ဆိုလို့ရှိရင်အဲ့ဒါနိုင်ငံအတွက်အကောင်းဆုံးလို့ကျွန်တော်ကတော့ယူဆပါတယ်
ခုထုတ်လွှင့်ပေးခဲ့တာကဒေါက်တာအန်ဒရူးငွန်ကျုံနှွန်နဲ့တွေ့ဆုံမေးမြန်းခန်းတစ်ပိုင်းတစားဖြစ်ပြီးဒီအင်တာဗျူးအပြည့်အစုံကို VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News 2မှာနားဆင်နိုင်ပါတယ်။ဒါပြင်တနင်္ဂနွေညပိုင်းမှာထုတ်လွှင့်မယ့်မြမရေးရဆွေးနွေးခန်းမှာလည်းအပြည့်အစုံစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုတော့စနေညဒိုင်းလီလိုင်းအစီအစဉ်မှာဘာရီဆွေးနွေးမလဲဆိုတာကိုအသိပေးပါရစေရှင
်။ဒေါက်တာရှင်များရှင်ကချင်ပြည်နယ်မြေဆုံဒေသမှာတည်ဆောက်မဲ့ရေအားလျက်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်ရင်လည်းတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြမဆူရထိတန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ပဝင်းချင်းနဲ့ဒေသခံလူမှုဘဝထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေကြုံနေရတဲ့မြေဆုံစီမံကိန်းကြောင့်အစိုးရအပေါ်နိုင်ငံရေးထောက်ခံမှုနောက်တရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးစတာတွေမှာထိခိုက်စရာတွေရှိနိုင်တယ်လို့ယူဆသူတွေလည်းရှိနေပါတယ်။မြေဆုံစီမံကိန်းကြောင့်ကြုံလာနိုင်ခြေရှိတဲ့နိုင်ငံရေးတန်တမာရေးအကျိုးဆက်တွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထက်မှန်ဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ American ပြည်ထောင်စုက Venezuela နိုင်ငံအပေါ်ရေနံတင်ပို့မှုပိတ်ဆို့ပြီးအရေးယူလိုက်တယ်လို့ဒီသတင်းပတ်တွင်ကြေညာလိုက်ပါတယ်။ဒါဟာ Venezuela သမ္မတ Nicolas Maduro ကိုဖိအားပေးဖို့နဲ့သူ့ကိုထောက်ခံနေတဲ့စစ်တပ်ကိုဆွဲဆောင်ဖို့အတွက်ကြေပြန့်တဲ့မဟာဗျူဟာရိုက်တစ်စိတ်တစ်ပိုင်းတစ်ဖြစ်American ကစတင်အရေးယူလိုက်တာဖြစ်ပါတယ်။ Venezuela စစ်တပ်ထဲမှာအငဲတန်းအရာရှိတွေတချို့ကြားမကျေနပ်တာတွေတိုးလာနိုင်ပေမဲ့ဗိုလ်ချုပ်ကြီးတွေဘယ်ပြောင်းလာအောင်ဆဲဆောင်နိုင်မှာမလားဆိုတာကတော့မသေချာသေးပါဘူး။ VOA သတင်းတောက် Brian Biden သတင်းပေးပို့ထားတာကို Dawkins Sowin ကပြောပြပေးပါရှင်
။ကောင်းပါပြီရှင်။ Venezuela နိုင်ငံမှာစားနပ်ရိက္ခာပြက်လက်တာတွေနဲ့နိုင်ငံရေးဖိနှိပ်မှုတွေတိုးလာနေပေမဲ့လို့လဲစစ်တပ်အကြီးအကဲတွေကသမ္မတ Nicolas Maduro ကိုသစ္စာစောင့်တည်နေကြဆဲဖြစ်ပါတယ်။ဒါပေမဲ့အခုလက်တလောဖြစ်ထွန်းမှုတွေကစစ်တပ်ရဲ့ထောက်ခံမှုကိုသွေးတိုးဆန်းတယ်လို့ဖြစ်နေပါတော့တယ်။ American က Venezuela နိုင်ငံအမျိုးသားလွှတ်တော်ဥက္ကဋ္ဌ Juan Guaido ကိုယာယီသမ္မတအဖြစ်အတိအမှတ်ပြုလိုက်ပြီး Venezuela နိုင်ငံရဲ့ရေနံလုပ်ငန်းကိုပိတ်ဆို့အရေးယူလိုက်ပြီလို့ဒီသတင်းပတ်ထဲမှာကြေညာလိုက်ပါတယ်။Venezuela နိုင်ငံဟာကမ္ဘာမှာရေနံအကျယ်အဝဆုံးဖြစ်ပေမဲ့လို့ကမ္ဘာရေနံဈေးနှုန်းကျချိန်ကစပြီးနိုင်ငံစီးပွားရေးချက်ချုံကျခဲ့တာဖြစ်ပါတယ်။မနစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအထိုက်ခံကိုယ်စားလှယ်လောင်းတွေဝင်ပြိုင်လို့မရအောင်ပိတ်ပင်ခဲ့ပြီးသမ္မတမဒူရိုအနိုင်ရခဲ့တာဖြစ်တဲ့အတွက်တရားမဝင်ဘူးလို့ Venezuela အထိုက်ခံခေါင်းဆောင်ကပြောဆိုထားပါတယ်။American ပါဝင်တခြားနိုင်ငံတွေကမဒူရိုအနိုင်ရတာကိုအတိအမှတ်ပြုကြပါတယ်။သမ္မတမဒူရိုရဲ့ပထမ တမရတတန်းဟာဇန်နဝါရီလမှာကုန်ဆုံးသွားပါပြီ။အိမ်နီးချင်းဘရာဇီးလ်နဲ့ကိုလံဘီယာနိုင်ငံအပါအဝင်နိုင်ငံပေါင်း20ကဟွမ်ဂွာယီဒိုကိုဂျားဖြတ်ယာယီတမရအဖြစ်အတိအမှတ်ပြုထားပြီးဖြစ်ပါတယ်။ဂျားဖြတ်တမရဂွာယီဒိုကစစ်တပ်ကအာဏာမသိမ်းပါနဲ့လို့မတောင်းဆိုပေမဲ့စစ်တပ်ကယာရှိအရာခံအကြက်တပ်သားတွေကိုတော့မာဒူရိုကိုမထောက်ခံရင်ကင်းလွတ်ခွင့်လူငိမ့်ချမ်းသာခွင့်ပေးမယ်လို့ကန့်လန့်ထားပါတယ်။အမေရိကန်ပြည်ထောင်စုဆိုင်ရာဗင်နီဇွဲလားစစ်တပ်မှုဗိုလ်မှူးကြီးဟိုဇေးဆီလ်ဗာအပါအဝင်အလေအလက်အဆင့်ရှိတဲ့အရာရှိတွေကတော့စစ်တပ်ကိုအတုံးချပြီးဗင်နီဇွဲလားလူမှုဆန္ဒပြပွဲတွေနှိပ်ကွပ်မှုတွေတိုးနေတာကိုဆန့်ကျင်ပြီးမကြေမနက်ဖြစ်နေကြပါတယ်။ယာယီသမ္မတဂွာယီဒိုကိုထောက်ခံသူဗင်နီဇွဲလားစစ်တပ်မှုဗိုလ်မှူးကြီးဟိုဇေးဆီလ်ဗာကတော့
My message to the armed forces is don't
Demro ကိုကျွန်တော်ပြောချင်တဲ့အမှားစကားကတော့ပြည်သူလူထုကိုမတရားမလုပ်ကြပါနဲ့နိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုအကာအကွယ်ပေးဖို့ကျွန်တော်တို့ကိုလက်နက်တပ်ဆင်ပေးထားတာဖြစ်ပါတယ
်တမရမာဒူရိုကစစ်တပ်အကြီးအကဲတွေကိုစီးစိမ်တွေအခွင့်အရေးတွေပေးထားပြီးသူ့ကိုအသေးချာထောက်ခံမှုရအောင်ကြိုတင်ကာကွယ်ထားတယ်လို့ဆိုပါတယ်တချို့စစ်တပ်အကြီးအကဲတွေဟာတရားမဝင်မူရစေဝါရောင်းဝယ်ရေးမှာပါဝင်ပတ်သက်နိုင်တယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်မာဒူရိုကသူ့ကိုထောက်ခံနေတဲ့စစ်တပ်ကခေါင်းဆောင်တွေကိုအာကိုအတုံးချပြီးသူ့အစိုးရကိုမကျေနပ်လို့ဆန့်ကျင်ဆန္ဒပြသူတွေကိုရရဆက်ဆက်နှိပ်ကွပ်နေပါတယ်စစ်တပ်ခေါင်းဆောင်ပိုင်းဟာမူရစေးကိစ္စနဲ့လူအခွင့်အရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်နေတာဖြစ်ကောင်းဖြစ်နိုင်ပေမယ့်လူငယ်ချမ်းသာခွင့်ပေးမယ်ဆိုတဲ့ဂရိပေးရင်တောင်ဘက်ပြောင်းလာဖို့အခြေအနေတိတ်မရှိဘူးလို့ Inter-American Dialogue နိုင်ငံရေးသုတေသနအဖွဲ့ဥက္ကဋ္ဌ Michael Shifter ကသုံးသပ်ပါတယ
် I think that they don't have a lot of confidence that should they give up power give up support
သူတို့ကပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးမယ်ပဲဆိုဆိုသူတို့အာဏာစွန့်လွတ်သိရင်လားမာဒီယိုကိုမထောက်ခံမဲနေကြမလားစရရီနဲ့ပတ်သက်လို့သူတို့မှာကိုကိုကိုတိတ်ယုံကြည်မှုမရှိကြဘူးလို့ကျွန်တော်ယူဆပါတယ
်တမရမာဒူရိုကတော့စစ်တပ်ကသူ့ကိုတစ္ဆာခံနေသေးပဲလို့ပြောပေမဲ့လက်တလုံးအကြက်တဲကိုအဆုံးသတ်နိုင်ဖို့အတွက်အတိုက်အခံတွေနဲ့စိစက်ညှိနှိုင်းဖို့လည်းဆန္ဒရှိပါတယ်လို့ပြောဆိုထားပါတယ်ရှင
်တော်ခင်ဆိုဝင်းပြောပြခဲ့ပြီးခဲ့တာပါရှင်ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ည9နာရီမှာထုတ်လွှင့်ပေးမယ့် VOE မြန်မာပိုင်းစီစဉ်နေမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ခြင်းနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့အောက်မြော်နှားဆင်ကြပါရှင်အခုအစည်းအဝေးတွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင
်ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကိုယာရုကဖျက်ရှားပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းလာရေးကြိုးပမ်းမှုတွေမှာနိုင်ငံတကာတန်ဝန်ကဝန်ဝဲကူညီချဖို့အတိုက်ခံခေါင်းဆောင်ဟွမ်ဂွာယီဒိုကတိုက်တွန်းလိုက်ပါတယ်New York Times တင်စာမှာဒီကနေ့ဖော်ပြတဲ့သဘောထားအမြင်ဆောင်မှာတော့ကမ္ဘာတဝန်းကနိုင်ငံပေါင်း50ကျော်ဟာသူ့ကိုယာယီသမ္မတဖြစ်ဓမ္မမွင့်လဲအမျိုးသားလွတ်တော်ဥက္ကဋ္ဌဗင်နီဇွဲလားနိုင်ငံမှာဥရင်နဲ့အညီတာဝန်ရှိသူဖြစ်အသိမှတ်ပြုလက်ခံထားကြောင်းရေးသားခဲ့လို့လူသားချင်းစာနာမှုအကူအညီတွေပေးဖို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကိုဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်ကပန်ကြားထားတာပါအမေရိကန်ဆွေရလုပ်ငန်းတွေဖေဖော်ဝါရီလမှာနောက်တစ်ချိန်ထပ်မံရပ်ဆန့်မဲ့ခြေနေကနေရှောင်လွှဲနေအောင်အရေးကြီးတဲ့နိုင်ငံရေးစိစက်ညှိနှိုင်းမှုတွေကိုလွှတ်တော်အမတ်တွေပို့ထူးနေကပဲစတင်လိုက်ကြပါတယ်။ဆွေရလုပ်ငန်းတချို့ရပ်ပေါင်း35ရက်ကြာရပ်ဆန့်ခဲ့ရတဲ့ခြေနေအထိရောက်ခဲ့တဲ့နေဆက်လုံခြုံရေးအသုံးစရိတ်ကိစ္စနဲ့ပတ်သက်လို့နှစ်ဖက်လက်ခံနိုင်မဲ့အဆိုပြုချက်ကိုပါတီရင်းနဲ့ရဲစလုံးကအထက်နဲ့အောက်လွှတ်တော်အမတ်တွေညှိနှိုင်းဆွေးနွေးကြရမှာပါ။ယမန်နိုင်ငံကစစ်ကမ်းမြို့ဖြစ်တဲ့ဟိုဒီတာမှာအပြစ်ခတ်ရက်စက်ထားတာကိုဟူတီတပုံတွေဘက်ကလိုက်နာအောင်ဖိအားပေးကြိုးပမ်းသွားဖို့တင်ရှိတဲ့အကြောင်းဆော်ရီဦးဆောင်တဲ့ညမောဖွဲ့ကပြောဆိုလိုက်ပါတယ်။ဖိအားခတ်ရက်စက်ရေးကိုထင်းသိမ်းမှုနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအတွက်ဟူတီတပုံတွေရဲ့အကြမ်းဖက်လို့ရတဲ့ကိုရပ်တန့်အောင်နိုင်ငံတကာအသံဝင်ကဖိအားပေးဖို့လိုသလိုသဘောတူညီချက်တိုင်းဟိုဒီတာမြို့ကစုခွာပေးဖို့အာရဗ်စော်ဝါများပြည်တော်စု UAE နိုင်ငံခြားရေးဝန်ကြီးကမနေ့ကပြောလိုက်တာပါ။အမေရိကန်ပြည်ထောင်စုမှာစံချိန်တင်လောက်အေးတံကိုအမေရိကန်တပ်နဲ့ချပြီးမင်းညားကဆပြီးခန်းစားခဲ့ကြပါတယ်။အလက်စကာနဲ့ဟာဝိုင်ပြည်နယ်တွေကလွဲလို့နိုင်ငံရဲ့85ရာခိုင်နှုန်းအပူချိန်ငါရေခဲမဲ့အောက်ထိရောက်ရှိခဲ့တာပါ
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်တိုင်းဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုဂယ်ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူဒူကထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုကြည့်ရှုနာဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.